စကိုင်းတီနယ်အတွင်းမငြိမ်မသက်ဖြစ်အောင်ဖန်တီးလှုံ့ဆော်မှုတွေထပ်ပြီးမဖြစ်ပွားစေဖို့နဲ့စကိုင်းတီနယ်တည်ငြိမ်အေးချမ်းရေးကိုဆောင်ရွက်နိုင်ဖို့အတွက်စကိုင်းတီနယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုနိုင်ငံတော်သမ္မတရုံးကမနေ့ကဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီကိုမြို့သားလွတ်တော်ဒုတိယဥက္ကဋ္ဌဦးအေးတာအောင်ပြန်ကြားရေးဝန်ကြီးဒေါက်တာဖေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမမောင်အောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှစောပါဝင်အဖွဲ့ဝင်14ဦးနဲ့ဖွဲ့စည်းလိုက်တာပါဒီကော်မတီနဲ့ပတ်သက်ပြီးအဖွဲ့ဝင်2ဦးဖြစ်တဲ့ဦးလှစောကခုလိုပြောပါတယ
်ကျွန်တော် officially အဲ့ကော်မတီနဲ့ပတ်သက်ပြီးတော့ officially ကျွန်တော်ပါမလားမပါမလားကန့်လိုက်တာလည်းမရှိဘူးကျွန်တော်လည်းဖြေလင်းဖြေရသူအဲ့ကော်မတီရဲ့ပေးထားတဲ့ mandate ဆိုတာလည်းကျွန်တော်စီကိုမရောက်သေးဘူးနောက်အစီအဝေးရှိမလားဘယ်နည်းခရီးထွက်မလဲဘာလဲညလဲဆိုလဲကျွန်တော်လည်းမမေးဘူးတောင်းလည်းမကြောက်ဘူးနောက်တော့ကော်မတီမာရဲ့တာဝန်တွေပေါ့ဗျာအဲ့ဒီမှာသူ့ရဲ့မူဝါဒတွေကိုရှင်းပြရမယ်ဆိုတော့ပါတယ်ကျွန်တော်ကသူ့အဖွဲ့ဝင်လည်းမဟုတ်ဘူး NLD ပါတီဝင်လည်းမဟုတ်ဘူးကျွန်တော်ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ပဲနောက်တော့ကျွန်တော်ကလွတ်တော်ဆိုတာအစိုးရကို check and balance လုပ်တဲ့ဟာမဟုတ်တာလုပ်ရင် check and balance လုပ်မယ်ကောင်းတာလုပ်ရင်လက်ခုပ်တီးမယ်အဲ့တော့ဒီနယ်စွာနဲ့ဘို့စွာရဲ့ policy တွေကိုရှင်းပြမယ်ဆိုတော့ကျွန်တော်တောင်းဝန်မဟုတ်ဘူးခဲ့တာနောက်တစ်ခုကရခိုင်ပြည်ပြည်ထောင်စုကြီးချောလာရှင်အကြောင်းရင်းဟာရခိုင်ပြည်မှာလုပ်ကန်ရှာပါမှုနောက်ရခိုင်ပြည်နယ်စွာရဲ့စီမံခန့်ခွဲမှုညံပြင်းမှုရခိုင်ပြည်နယ်စွာရဲ့လူထုနဲ့ကင်းကွာမှုပြဿနာတွေကိုဖြေရှင်းနိုင်စွာမရှိဘူးဆိုတဲ့အချက်လက်တွေအများကြီးပါတယ်အဲ့တော့ဒါကိုကျွန်တော်ကခုခံကာကွယ်ပြီးတော့ရခိုင်ပြည်နယ်စွာအကောင်းကြောင်းတော်ကြောင်းအစိုးရ policy ကောင်းကြောင်းတော်ကြောင်းကျွန်တော်ရှင်းပြရမလားဘယ်လိုမှမဖြစ်နိုင်ဘူး
ရခိုင်ပြည်နယ်အတွင်းမြမတက်မရော်နဲ့အေးအေးရခိုင်တပ်ဖွဲ့တို့ရဲ့တိုက်ပွဲတွေအရှိန်မြင့်နေတဲ့အချိန်မှာဒီကော်မတီကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီကော်မတီကရခိုင်ပြည်နယ်ရဲ့အရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံရေးလှည်လာသူဒေါက်တာရမျိုးသိန်းကလည်းအခုလိုသုံးသပ်ပါတယ်
။ဒီရခိုင်ပြည်နယ်စီရင်အေးချမ်းရေးအတွက်ပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ကော်မတီဖွဲ့တဲ့နေရာမှာပေါ့လေ။ဒီရခိုင်ပြည်သူလူထုကထောက်ခံထားတဲ့နိုင်ငံရေးသမားတွေနိုင်ငံရေးကောင်းဆောင်တွေရခိုင်တပ်ပြည်ပညာရှင်တွေနောက်ရခိုင်ပြည်နယ်မှာရှိတဲ့ရမီရဖားတွေနောက်ရဖက်အဖွဲ့အစည်းတွေအဲဒီကပုံကိုယ်တွေမပါဘဲနဲ့ဖွဲ့တဲ့အဖွဲ့အစည်းမျိုးဟာရခိုင်ပြည်နယ်အရေးကိုဆောင်ရွက်တဲ့နေရာမှာခရီးမတွေ့နိုင်ဘူးလို့မြင်ပါတယ်အဲမနေ့ကဖွဲ့ခဲ့တဲ့ကော်မတီမှာတော့ရခိုင်လွှတ်တော်ကိုယ်စားလှယ်တချို့ပါတာကိုတွေ့ရတယ်အဲသို့တော်လည်းပဲကြားရတဲ့သတင်းတွေရပါလိဒီရခိုင်လွှတ်တော်ကိုယ်စားလှယ်တွေကိုချုပ်တင်ညှိနှိုင်းပြီးတော့ဖွဲ့စည်းတာမျိုးမဟုတ်ခဲနဲ့ဖွဲ့တဲ့စည်ရင်းထွက်လာတော့မှပါတယ်ဆိုတာမျိုးသိရတဲ့အနေအထားမျိုးဖြစ်တာကလည်းပဲတကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်အရေးကိုဖြည့်ရှင်းတဲ့နေရာမှာထိရောက်လို့ဖြစ်ပါမလားလို့စဉ်းစားကြည့်ရရှိပါတယ
်အခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီဟာရခိုင်ပြည်နယ်အတွင်းမှာကွင်းဆင်းလေ့လာပြီးတွေ့တဲ့တွေ့ထိုက်တဲ့သူတွေကိုတွေ့ဆုံရမှာဖြစ်တယ်လို့အစိုးရရဲ့မူဝါဒတွေကိုကြည်ကြဲပြင်းပြင်းရှင်းလင်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာတွေအပြင်ရေရှည်ဆောင်ရွက်တင်တာတွေကိုအကြံပြုတင်ပြရမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အစိုးရလွတ်တော်နဲ့ပြည်သူတွေကြားလိုအပ်တာတွေကိုကော်မတီကစစ်စစ်ညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့ဒီဆောင်ရွက်ချက်တွေကိုလည်းနိုင်ငံတော်သမ္မတထံလှဆင်ပုံမှန်တင်ပြရမှာဖြစ်ပါတယ်ရှင်။